Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဇွန်လ9ရက်နေ့ကြာသပတေးနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချက်မြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျွန်မခင်မြူထွေးပါ Israel နိုင်ငံ Tel Aviv မြို့မှာလူ၄ဦးသေဆုံးခဲ့ရတဲ့ Palestine တနက်သမား2ဦးရဲ့ပစ်ခတ်တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ Palestine သား8000ကျော်ရဲ့ခီးသွွာလာခွင့်ကို Israel ကပေးလိုက်ပါတယ်တကဂျပန်နဲ့တရုတ်တို့ပိုင်နဲ့ဆိုင်ရာအငင်းပွားနေတဲ့ကျွစုနာကိုတရုတ်ရည်တဲ့တင်မော်ဒစင်အနီးကပ်ဖြတ်သွားခဲ့ပြီးတဲ့နောက်မှာတော့နှစ်နိုင်ငံအကြားအပြန်အလှန်သတိပေးချက်တွေနဲ့အခြေအနေကျင်းမာလာနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံအထက်ပိုင်းမှာရုတ်တရက်ရေးကြီးတာကြောင့်တေဆုံထိခိုက်မှုတွေရှိနေတဲ့သတင်းပေးပို့ချက်မှာနားဆင်ကြရမှာကတော့
တရားရည်ကတော့တော်တော်လေးကိုပြည့်စည်တော့ရှိတယ်ဗျအခုလက်ရှိအနေထားမှာဆိုရင်မောက်ကောတရားကတော့ဒီကမ်းပြည်လာတဲ့အချိန်တိုင်းမှာပေါ့ဗျာ
အပြည့်အစုံကိုမကြခင်မှာနားဆင်ကြရအောင်ပါရှင်ငင်းချမ်းရဲ့အပေါ်ထားတဲ့တမတော်ရဲ့သဘောထားအပေါ်မှာစိတ်မချဖြစ်နေတဲ့ကချင်ရေလှုပ်ရှားသူတွေဘာတွေပြောဆိုလိုက်တယ်လဲဆိုတာနဲ့အတူထိုင်းနိုင်ငံကအနှိတ်ခမ်းတစ်ခုဝင်ရောက်စီးနှင်းမှုအတွင်းအသက်မပြည့်သေးတဲ့မြန်မာမိန်းကလေးငယ်တွေဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါရီမတိုင်ငယ်ခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကကြေညာပေးကြပါအောင်ရှင
် Israel နဲ့ Tel Aviv မြို့ကာကွယ်ရေးဝန်ကြီးဌာနအနီးမှာမနေ့ကဗုဒ္ဓနေ့တုန်းကဈေးဝယ်သူတွေနဲ့ညစာစားနေသူတွေကိုပါလက်စတိုင်းသနတ်သမားနှစ်ဦးကတနက်နေ့ပြစ်ခတ်ခဲ့တဲ့ဖြစ်ရပ်အပြီးမှာတော့ပါလက်စတိုင်းသား8,300ကိုရမဒန်ဥပုသ္တအတွင်းခီးသွွာလာခွင့် Israel ကပေးလိုက်ပါတယ်မနေ့ကတိုက်ခိုက်မှုကြောင့်လူ4ယောက်သေဆုံးပြီးတော့5ယောက်ဒဏ်ရာရခဲ့တာပါရမဒန်ဥပုသ္တအတွင်းမှာခွင့်ပြုထားတဲ့ခွင့်ပြုချက်တွေအားလုံးအထူးသဖြင့်ဂျော်ဒန်မြစ်အနောက်ဘက်ကန်ကနေအစ္စရေးကိုလာရောက်လည်ပတ်ကြတဲ့မိသားစုတွေရဲ့ခီးသွွာလာခွင့်အားလုံးကိုပိတ်လိုက်တဲ့အကြောင်းဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသရဲ့အရက်ဖက်ရေးရာကိစ္စတွေကိုစစ်ဆင်ဆောင်ရွက်တဲ့ခူဂတ်အဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါအခုထုတ်ပြန်ချက်ကြောင့်ဂါဇာမှာရှိတဲ့ယာနဲ့ချီတဲ့ပါလက်စတိုင်းသားတွေတိုက်ခိုက်သူတွေအဖြစ်တန်မြာရှိထားသူတွေကတအူးရဲ့ဆွေမျိုး204ယောက်တို့ကိုတော့ဒီမိသားစုတွေထံလဲပတ်တာဂျေရုဆလင်မြို့ကရမဒန်ဆူတန်းပွဲကိုတက်ရောက်တာတွေလည်းခွင့်မပြုတော့သလိုသူတို့အားလုံးကိုတယ်အဗစ်နိုင်ငံတကာလေးစိတ်ကနေခီးသွွာလာခွင့်လဲပိတ်လိုက်ပါတယ်ပေါ်ထုနေတုန်းကတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသမှာတပ်ဖွဲ့တွေယာနဲ့ချီထပ်ပြီးတော့တိုးမြင့်ချသွားမယ်လို့အစ္စရေးစစ်တပ်ကလည်းပြောပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုကလည်းပေါ်ထုနေတိုက်ခိုက်မှုဟာရက်ဆက်ကြံ့ကြုတ်တဲ့ရာဇဝတ်မှုအဖြစ်ရှုတ်ချပြောဆိုလိုက်ပါတယ်ရှင်
ယူရိုနိုင်ငံမြို့တော်ဘဲဂရက်မှာကြာသပတေးနေ့ကအသေးခံကားဘုံခွဲတိုက်ခိုက်မှုနှစ်ခုဖြစ်ပွားခဲ့တာကြောင့်လူ28ဦးထက်မနည်းသေဆုံးသွားတယ်လို့ရဲတွေကပြောပါတယ်ဘုံခွဲတိုက်ခိုက်မှုတစ်ခုကဘဲဂရက်မြို့အရှေ့ပိုင်းစီးဝါးရေးအခြေချကြတဲ့လမ်းမှာဖြစ်ပွားခဲ့တာဖြစ်ပြီးအရသာ12ဦးသေဆုံးခဲ့တယ်လို့လူ35ဦးဒဏ်ရာရသွားပါတယ်နောက်ထပ်ဘုံခွဲမှုတစ်ခုကတော့ဘဲဂရက်မြောက်ပိုင်းကအီရတ်နိုင်ငံရဲ့အကြီးဆုံးစစ်အခြေစိုက်စခန်းတစ်ခုအနီးကဘတ်စကာဂိတ်မှာဖြစ်ခဲ့တာပါဒီတိုက်ခိုက်မှုမှာတော့လူ12ဦးသေဆုံးပြီး28ဦးဒဏ်ရာရခဲ့ပါတယ်။ဘဲဂရက်မြို့တွင်လက်တလောဘုံခွဲတိုက်ခိုက်မှုအားလုံးကိုသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွတွေကပြောနေပေမဲ့ကြာသပတေးနေ့ဘုံခွဲတိုက်ခိုက်မှုကိုတော့ဘယ်သူကမှသူတို့လက်ချက်ဖြစ်ကြောင်းချက်ချင်းထုတ်ပြောတာမရှိသေးပါဘူး။ Fallujah မြို့က IS စစ်သွေးကြွတွေကိုအီရတ်တို့ထိုးစစ်ဆင်တိုက်ခိုက်နေပေမဲ့ဘဲဂရက်တိုက်ခိုက်မှုမှာလူအများခံမှန်းထားသလောက်ပြင်းထန်မှုမရှိဘူးလို့စစ်တပ်ပြောခွင့်ရကဗိုလ်တုနေ့ကပြောကြားခဲ့ပါတယ်။
စီးရီးယားနိုင်ငံအတွင်းတချို့နေရာတွေမှာတိုက်ပွဲတွေကြောင့်ပိတ်မိနေကြတဲ့လူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေထံကိုအကူအညီတွေပေးနိုင်ဖို့စီးရီးယားနိုင်ငံရဲ့အထက်မဟာမိတ်ရုရှားအနေနဲ့သူ့ရဲ့ဩစာရှိဝါကိုတုံးပြီးတော့ကူညီပေးဖို့အမေရိကန်ကတွန်းမြစ်ဖိအားပေးနေပါတယ်။ရုရှားအနေနဲ့စီးရီးယားမှာရှိတဲ့သူ့ရဲ့စစ်လေယာဉ်တွေကိုတုံးပြီးသမရဘက်ရှားရဲ့အာဆတ်တပ်ဖွဲ့တွေပိတ်ဆို့ထားတဲ့ဒေသတွေမှာအကူအညီတွေကိုလေကြောင်းကနေဖြန့်ဝေပေးဖို့အမေရိကန်ကတောင်းဆိုထားတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကလည်းပိတ်မိနေတဲ့ဒေသတွေကိုလေယာဉ်ပေါ်ကနေစားနပ်ရိက္ခာနဲ့စီးပွားတွေကျဲချပေးနိုင်အောင်စီစဉ်ဆောင်ရွက်နေပြီးဒီအစီအစဉ်လှုပ်ဆောင်ခွင့်ရဖို့မှာတော့စီးရီးယားအစိုးရရဲ့ခွင့်ပြုချက်လိုအပ်နေတယ်လို့ WFP အဖွဲ့ကပြောပါတယ်။လောလောဆယ်အကူအညီတွေကိုကုန်းကြောင်းကနေဆက်ပြီးတော့ဖြန့်ဝေပေးနိုင်ဖို့ကတော့ပုံမကောင်းမွန်တဲ့နည်းလမ်းတစ်ခုအဖြစ်ဆက်ရှိနေတော့မယ်လို့လည်းဆိုပါတယ်။ဆိုလာတရနေ့ကအကူအညီတချို့ပေးပို့နိုင်ခဲ့တဲ့ဒါရယာမြို့အပါအဝင်ပိတ်ဆို့ခံထားရတဲ့နေရာ၃ခုကိုကုန်းကျောင်းကနေအကူအညီတွေဖြန့်ဝေပေးဖို့စီးရီးယားဆိုရကခွင့်ပြုလိုက်ပြီးဖြစ်တဲ့အကြောင်းကုလသမဂ္ဂပြောခွင့်ရစတက်ဖနီဒူဂျရစ်ကမနေ့ကပေါ်ထုနေတုန်းကပြောပါရရှင
်ဒီနေ့လဲကျင်းပမဲ့အမေရိကန်ရွေးကောက်ပွဲအတွင်းသူ့နေရာကိုဆက်ခံမဲ့သူရွေးချယ်မဲ့နေရာမှာသူ့ရဲ့အခန်းကဏ္ဍကတော့သမရတောင်ဝန်ဘယ်လောက်အရေးကြီးတယ်ဆိုတာအမေရိကန်နိုင်ငံသားတွေကိုသတိပေးဖို့ဖြစ်တယ်လို့သမရဘရက်အိုဘားမားကပြောကြားလိုက်ပါတယ်ချမှတ်မဲ့ဆုံးဖြတ်ချက်တွေနဲ့လုပ်ရမယ့်အလုပ်တွေကိုကျွန်တော်ကြုံပူးပြီးသားပါ ထိခိုက်နစ်နာဖွယ်ရှိတဲ့ကိစ္စတွေမှန်မှန်ကန်ကန်လုပ်ရမယ့်တိတ်အရေးကြီးတဲ့ကိစ္စရက်တွေအလုံးကိုအမေရိကန်လူထုသိအောင်ပြောရမယ်ဆိုရင်မှန်ကန်တဲ့ရွေးချယ်မှုကိုလိုအပ်လိမ့်မယ်ဆိုတာသူတို့အနေနဲ့တိတ်ကိုယုံကြည်ပါတယ်လို့ NBC ရုပ်သံဌာနထုတ်ကထုတ်လွှင့်မဲ့ Tonight Show အစီအစဉ်မှာသမ္မတအိုဘားမားကပြောသွားပါတယ်ဒီမိုကရက်နဲ့Republican Party တွေရဲ့သမ္မတလောင်းရွေးဝဲကိစ္စတွေမှာအခုချိန်ထိတော့သမ္မတအိုဘားမားကအများသောအဖြစ်ဘာမှဝေမပြောခဲ့ပေမဲ့ Hillary Clinton နဲ့ Donald Trump တို့လာမယ့်နိုဝင်ဘာလအတွင်းသမ္မတဖြစ်ရေးရှင်ပြိုင်ဖို့ဖြစ်လာချိန်မှာတော့ Democrat Party ကသမ္မတရာဒူးကိုတတိယသက်တမ်းဆက်ယူထားနိုင်ဖို့သူ့အနေနဲ့တွန်းအားပေးလာလိမ့်မယ်လို့မျှော်လင့်ရပါတယ်။ Trump ကတော့ Mrs. Clinton သာသမ္မတဖြစ်ခဲ့ရင် Obama ရဲ့မူဝါဒတွေအတိုင်းဆက်လုပ်လိမ့်မယ်လို့သမ္မတ Obama ရဲ့လုပ်ရက်တွေကိုထပ်ခါတလဲလဲဝေဖန်ခဲ့ပါတယ်ခင်ဗျာ
။ View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်မြန်မာနိုင်ငံမှာအင်းဒီရှင်းနိုင်ငံတွေကဝင်ရောက်လာနေတဲ့ပစ္စည်းအတော်များများဟာစံချိန်မမီပဲအန္တရာယ်ဖြစ်စေတဲ့ပစ္စည်းတွေပါဝင်နေတာကြောင့်ဒါကိုဝိုင်းဝန်းဖြေရှာကြဖို့ ICCWCF ကမ္ဘာကုန်သည်ကြီးများအသင်းအဖွဲ့ချုပ်ရဲ့နိုင်ငံတကာပစ္စည်းအတူလုံမှုစန့်ကျင်ရေး18ကြိမ်မြောက်အစည်းအဝေးမှာမြန်မာနိုင်ငံဘက်ကတင်ပြခဲ့ပါတယ်မြန်မာနိုင်ငံနယ်စပ်ဒေသတွေမှာတရားမဝင်စီးပွားရေးလုပ်ငန်းတွေရှိနေတာကြောင့်ကုန်ပစ္စည်းတွေကိုမူရင်းထုတ်လုပ်တဲ့နိုင်ငံတွေအနေနဲ့ဘယ်လိုထိန်းချုပ်နိုင်မလဲဆိုတာနဲ့လူတွေမသုံးသင့်တဲ့အဆင့်အတန်းမမီတဲ့အစားအသောက်တွေစေဝါတွေအန္တရာယ်ရှိတဲ့လူသုံးကုန်ပစ္စည်းတွေကိုအင်းဒီချင်းနိုင်ငံတွေကနေထုတ်လုပ်တင်ပို့နေတာတွေကိုဟန့်တားနိုင်အောင်ဒီလိုမူရင်းထုတ်လုပ်တဲ့နိုင်ငံတွေအနေနဲ့ဘယ်လိုကြီးကြပ်ဆောင်ရွက်မလဲဆိုတာကိုမြန်မာနိုင်ငံဘက်ကဆွေးနွေးတင်ပြခဲ့တဲ့အကြောင်းအစည်းအဝေးတက်ရောက်ခဲ့တဲ့မြန်မာနိုင်ငံကိုယ်စားလှယ်ဦးဝေလွင်က VOA ကိုပြောပါရယ်မြန်မာနိုင်ငံမှာစားသုံးသူတွေကိုအကာအကွယ်ပေးနိုင်မဲ့ကွန်ပစ္စည်းစံချိန်စံညွှန်းဆိုင်ရာစစ်ဆေးမှုညာနာမှုပိုင်ဆိုင်ခွင့်ဆိုင်ရာဥပဒေနည်းတွေနည်းဥပဒေတွေအားနေတာကြောင့်မို့လို့လေဒီနေဆက်ဒေသတွေမှာတရားမဝင်အထုပပစ္စည်းရောင်းချတာတွေပို့ပြီးတော့များလာရတယ်လို့ဦးရဲလွင်ကပြောပါတယ်ပြည်ထောင်နိုင်ငံပါရီမြို့မှာဗဟုထုနေကဒီကမ္ဘာကုန်သည်ကြီးများအသင်းအဖွဲ့ချုပ်ကကြီးမှုချင်းပါတဲ့နိုင်ငံတကာကုန်သည်များနဲ့ဆက်မှုလုပ်ငန်းရှင်များရဲ့အစည်းအဝေးကိုတော့မြန်မာအပါအဝင်နိုင်ငံပေါင်း100ကျော်ကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါရှင်
ဂျပန်နဲ့တရုတ်နှစ်နိုင်ငံစလုံးကသူပိုင်ကိုယ်ပိုင်အငင်းပွားနေတဲ့ကျွန်းစုနာကိုတရုတ်ရေတပ်သင်္ဘောတစ်စင်းအနီးကပ်ဖြတ်တန်းသွားခဲ့ပြီးနောက်သူတို့ပိုင်နယ်ကိုကာကွယ်သွားမယ်လို့ဂျပန်ဘက်ကအပြင်းထန်ပြောဆိုလိုက်ပြီးနိုင်ပိုင်အတွင်းမှာပဲဂျပန်ရဲ့သတိပေးချက်နဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကခါခါသီသီတုံ့ပြန်လိုက်ပါတယ်တရုတ်တို့ကဒိုင်အိုယူလို့ခေါ်ပြီးဂျပန်တို့ကဆန်ကကုလို့ခေါ်နေတဲ့ကျွန်းစုရဲ့အရှိမျောက်ဖက်ဂျပန်တို့အကာအကွယ်ပေးထားတဲ့ခူဘကျွန်းနာတဝိုက်ကိုတရုတ်သင်္ဘောဝင်ရောက်လာတာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ဆန်ကကုကျွန်းစုကိုဘယ်လိုနည်းနဲ့ဖြစ်ဖြစ်ဂျပန်ကကာကွယ်သွားမှာဖြစ်တယ်လို့တင်းမာမှုတွေတိုးလောက်အောင်တရုတ်ဘက်ကလုပ်နေတယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယောရှိဟီတဲ့ဆူဂါကတိုကျိုမှာသတင်းတောက်တွေကိုပြောပါတယ်ဒါပေမဲ့ဒီရေပိုင်နယ်ကိုသူတို့လည်းဖြတ်တန်းသွားလာခွင့်ရှိတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတုတ်ပြန်ပါတယ
်ပြလဲဝါထဲမှာတရုတ်ငါးဖမ်းလေတွေတရားမဝင်ဖမ်းနေတဲ့ငါးဖမ်းနေတဲ့ကိစ္စကိုက်တွေဖြေရှင်းပေးဖို့တရုတ်ဆူရကိုတောင်ကိုရီးယားနိုင်ငံကတရားဝင်ကန့်ကွက်စွာပို့ထားတဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကဒီကနေ့ပြောပါတယ်အခုဒီချိန်မတိုင်ခင်တန်တမန်ရင်းလမ်းကြောင်းကနေတရားဝင်နှစ်ချိန်ကန့်ကွက်ခဲ့ပြီးဖြစ်ပြီးတော့ဒီကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရအနေနဲ့ထိရောက်ရောက်အရေးယူဆောင်ရွက်ပေးဖို့တောင်းဆိုထားတဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရချိုဂျွန်ဟျောက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါတရားဝင်ငါဖတ်မှုတွေကိုတွန်းမြစ်နှိမ်နှင်းပြီးဒီကိစ္စပူပေါင်းအဖြေရှာသွားမယ်လို့တရုတ်အစိုးရကပြောဆိုထားတာရှိတဲ့အကြောင်းလဲပြောခွင့်ရချိုကပြောပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကပင်လယ်ဝါထဲမှာရှိတဲ့ Northern Limit Line လို့ခေါ်တဲ့ရေနယ်နိမိတ်မြင်းအနီးမှာဒီတရားမဝင်ငါဖမ်းနေကြတဲ့တရုတ်လေတွေကိုတောင်ကိုရီးယားငါဖမ်းသမားတွေကအာဏာပိုင်တွေရဲ့ခွင့်ပြုချက်မပါဘဲနဲ့ဖမ်းဆီးခဲ့ကြပါသေးတယ်အဲ့ဒီဖြစ်ရတဲ့ဆက်ဆက်ပြီးတော့မြောက်ကိုရီးယားအစိုးရကလည်းသူ့ရဲ့ရေပိုင်တဲ့ထဲမှာတောင်ကိုရီးယားငါဖမ်းလေတွေကျူးကျော်ဝင်ရောက်ခဲ့တယ်လို့ဆိုပြီးတော့အစိုးရပိုင်းသတင်းမီဒီယာတွေမှာတနင်္လာနေ့တုန်းကဖော်ပြပါရယ်ဒီလိုရဟာကိုရီးယားနိုင်ငံသားကဆွေးနွေးပွဲတွေကိုပိတ်ပင်ရကြပြီးကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာအောင်တောင်ကိုရီးယားဘက်ကရည်ရွယ်လှုပ်ဆောင်တာလို့သူတို့အနေနဲ့ယူဆတဲ့အကြောင်းလဲမြောက်ကိုရီးယားကသတိပေးပြောခဲ့ပါရယ်ရှင်
ဟိုနာကားတွေမှာတုံးနေတဲ့တာကာရာကော်ပိုရေးရှင်းထုတ်အသက်အန္တရာယ်ကာကွယ်တဲ့လေအိတ်တွေမှာချိုးရင်းချက်နဲ့အန္တရာယ်ရှိနေတဲ့ကြောင့်ဂျပန်နိုင်ငံတွင်စီးနေကြတဲ့ Honda ကားပေါင်း 938,400 ကိုပြန်လည်ပြင်ဆင်ပေးသွားမယ်လို့ Honda ကုမ္ပဏီကဒီကနေ့ကြေညာလိုက်ပါတယ်။ကားအမြောက်အများကိုပြန်လည်ပြင်ဆင်ပေးဖို့အခုလိုခေါ်ရတာဟာဒီလေအိတ်တွေမှာတုံးထားတဲ့ဓာတုပစ္စည်းတွေဟာပြင်းထန်တဲ့ရာသီဥတုနဲ့ဆိုးထိုင်းမှုမြင့်မားချိန်မှာရုတ်တရက်ပြင်းအားနဲ့ပွင့်ထွက်သွားပြီးကားမောင်းသူတွေနဲ့ခီးတွေကို သတ္တုစနဲ့ပလတ်စတစ်စတွေလာရောက်စိုက်မှန်နိုင်တာကြောင့်ဖြစ်တယ်လို့ယူဆပါတယ
်မက်ကင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကထိတ်တန့်ရောက်သတင်းတွေကိုပြောပြခဲ့ကြတာဖြစ်ပါတယ်အခုကတော့သတင်းလွှာတွေကိုတင်ပြပေးပါမယ်ရှင်စကိုင်းတိုင်းဒေသကြီးအထက်ပိုင်းမှာဒီရက်ပိုင်းတွင်မိုးများခဲ့တာကြောင့်ဝင်းသူနဲ့ကောလင်းမြို့နယ်တွေအတွင်ရေကြီးရေရှမ်းတာတွေဖြစ်ပွားနေပြီးဝင်းသူမြို့နယ်အတွင်မှာလန်တဒတွေကျိုးပြက်ခဲ့တယ်လို့လူအသေးအပြောက်လည်းရှိခဲ့ပါတယ်ကောလင်းနဲ့ဝင်းသူကြားယထာလန့်ရေကြောတာကြောင့်ယထာအသွားလာတွေကိုနိုင်အတော်ကြားလည်းရပ်ထားခဲ့ရပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့အနောက်တောင်မုတ်တုံလေဟာဇွန်လပထမပတ်မှာမြန်မာပြည်အနှံ့ဝင်ရောက်လာခဲ့ပြီးတိုင်းဒေသကြီးနဲ့ပြည်နယ်အတော်များများမှာဒီရက်ပိုင်းတွေအတွင်းမိုးများခဲ့ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကရွာသွန်းခဲ့တဲ့မိုးကြောင့်စကိုင်းတိုင်းဒေသကြီးထက်ပိုင်းမှာတော့ရေကြီးရေရှမ်းပြီးထိခိုက်ပျက်စီးတာတွေရှိခဲ့ပါတယ်အထူးသဖြင့်ဝင်းသူမြို့နယ်အတွင်းမှာအပျက်စီးများပြီးလူအသေးပျောက်ရှိခဲ့ကြောင်းဝင်းသူမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးဇော်လင်ဦးကအခုလိုပြောပါတယ်
တရားတွေကတော့တော်တော်လေးကိုပြည့်စည်တော့ရှိတယ်ဗျအခုလက်ရှိအနေထားမှာဆိုရင်မောက်ကိုတရားကတော့ဒီကမ်းပြည်လာတဲ့အချိန်ပိုင်းမှာပေါ့ဗျာဒီတရားကောင်းထိတ်ကိုရေဝဲလက်ပြီးတော့မှအောက်ကနေပြိုကျသွားတဲ့အနေထားမျိုးရှိပါတယ်ဗျဒါပေမဲ့တချမ်းတော့ကြံနေတယ်ဒီကျွန်တော်တို့ကြေးရွာချင်းဆက်တရားတွေပေါ့အဲ့မှာလူကူးထိုင်ကြီးကူးတဲ့တရားကတော့ဟိုတရားသင်းပါသွားတယ်ဗျနောက်ပြီးတော့မှဒီဝန်းတုံနဲ့ပင်လယ်ဘူးကိုဆက်ပယ်တဲ့လမ်းကြောင်းမှာတရားနှစ်ဆင်းကတော့တော်ကြီးကိုဆူဆူဝါပြည့်စည်သွားတယ်ပါလို့အဲ့မှာအာစီတရားတွေပေါ့အဲ့အာစီအောက်ခုံကန်တရားတွေအကုန်လုံးပြတ်ပြတ်သွားတဲ့အနေခံလို့ဖြစ်သွားတယ်။လမ်းကျောတွေရောပိတ်ဆို့သွားတာပေါ့ဗျ။သူကတော့နှစ်ယောက်သေးတယ်ဗျ။အဲ့ဒါကတော့ကျွန်တော်ဝန်းသူမြို့ပေါ်ကအဲ့နှစ်ယောက်ကတော့ဒါမနေ့ကအလုတ်သွားဆင်းဖို့တက်ကိုပေါ့ဗျ။ဖြတ်သွားတဲ့ချိန်တိုင်းမှာတောင်ကြရည်နဲ့တိုက်ပြီးတော့မှပါသွားတဲ့အနေခံမျိုးရှိတယ်ဗျ
။မန္တလေးမြကြီးနားယထာလိုင်းရဲ့ကောလင်းနဲ့ဝန်းသူအကြလမ်းပိုင်းမှာရေကြော်တာကြောင့်လေယထာအသွာလာတွေရက်ဆိုင်ခဲ့ကြောင်းဝန်းသူပူတာကဝန်ထမ်းတဦးကပြောပါတယ်
။တော်တော်တော်ကောလင်းဝန်းသူကြားကလမ်းလေးသူတို့ပြင်ကြပြည့်ရှင်တော့လမ်းလေးကသွားလို့ရပါပြီကြ။မန္တလာတစ်ဆင်းနောက်ကြမှာမန္တလာနဲ့ဒုတိယမြန်ဒုတိယမြန်ကောလင်းခဏရထားတယ်။မန္တလာကဝန်းသူပိုင်ရကြထားတယ်။ဝန်းသူကောလင်းကြားလို့ရည်ကြီးတယ်။တခြားနေရာတော့ဘာဖြစ်မှမကြားပါဘူး။သူနေ့လည်းနာနာရီဘန်းတော့ပွင့်နိုင်မယ်ပြောရတယ်
။နောက်ဆုံးဆက်သွယ်မေးမြန်းကြည့်ရမှာတော့နေကင်းနှစ်နာရီကယထာအသွာလာတွေပြန်လည်စတင်နိုင်ခဲ့ကြောင်းပြောပါတယ်။ကောလင်းမျိုးဘက်ကအခြေအနေကိုတော့ကောလင်းမျိုးနဲ့ဖွံ့ဖြိုးတိုးတက်ရေးပရာဟိတကွန်ရက်အဖွဲ့ကကိုအောင်မျိုးဝေကအခုလိုပြောပါတယ်
။ဒီတိုင်းကတော့ကျွန်တော်တို့မျိုးပေါ်အေဒီယာပါပဲ။မျိုးပေါ်မှာကျွန်တော်တို့6ရက်ခွဲရှိတယ်6ရက်ခွဲစလုံးကြီးလွမ်းတယ်ပေါ့။ဒီကတော့လေမျိုးပေါ်6ရက်ခွဲမှာအင်ဂျီ4200ရှိတယ်။4000လောက်ကရေဝင်ရောက်မှုအေဒီယာဖြစ်တယ်။2000လောက်ကတော့တော်တော်ကြီးရေပေါ်ကြီးကြီးတူများတယ်ပေါ့။အဲ2000လောက်ကတော့ပြည်များတဲ့နေရာပေါ့ဟုတ်။အဲဆယ်ပြည်တောက်ထိရှိတဲ့နေရာရှိတယ်။ကောင်းနေကုန်ပိတ်ကျောင်းနေတဲ့အကုန်လုံးရေကအကုန်ဝင်သွားတာဟုတ်ဒီနှစ်တုန်းကပေါ့ကောက်ခက်ခဲရတော့လက်တော်ကတော့ဒီတားကြီးဝင်သွားတဲ့နေရာတွေမှာတော့စားစရာတောက်စရာပေါ့အခက်ခဲနောက်ရေရှည်ကရေရင်းတွေအကုန်မြုပ်သွားပြီလေတောက်သုံးရေပေါ့ရေတိုင်းရရှိရေပေါ့
ကောလင်းမျိုးဟာနှစ်စဉ်နှစ်တိုင်းမိုးရွာဒီမှာရေလွှမ်းမိုးတာကြောင့်အစိုးရကကင်တွယ်ဖြည့်ရှင်းပေးစီလိုကြောင်းလဲအခုလိုတိုက်တွန်းပြောဆိုပါတယ
်အဲဒီကကျွန်တော်တို့ကဘာဖြစ်သိနေကြလဲဆိုတော့နိုင်ငံတော်ဟိုစုစားပိုင်းကိုပေးကျွန်တော်တို့ဒီကောလင်းနဲ့ပတ်သက်တဲ့ဒီဘေးကိုဆက်တက်ကြစီမံကြောက်ဆွဲပြီးတော့မှကာကွယ်တော့ကလည်းကျွန်တော်တို့ကပြောခဲ့တယ်လေကာကွယ်တင်တယ်ဆိုတာကိုလေအဲတော့ကာကွယ်လို့တော့မရတော့ဘူးကွာကျွန်တော်တို့ကတွေ့ရတဲ့အချိန်ရောက်တွေ့ရတဲ့အချိန်ရောက်တဲ့အခါမှာလက်တော်ခုကရေးပေါ်ရီအခြေအနေဖြစ်ဆက်တက်ကြစီမံခံကွယ်မှုနဲ့ဆက်တက်ကြပူပေါင်းလှုပ်ရှားမှုနိုင်ငံတော်အစိုးရအနေနဲ့လည်းစီမံချက်တွေဆွဲပြီးတော့အဲ့ဒါအားလိုက်လှုပ်ဆောင်တဲ့နယ်ဆိုတာကြောင်းချိုတိုက်တွန်းပါတယ်နော
်ပြီးခဲ့တဲ့နှစ်ဇူလိုင်လအတွင်းကမိုးအဆက်မပြတ်ရွာသွန်းခဲ့တာကြောင့်ကောလင်းမြို့မှာရေကြီးရေရှမ်းဖြစ်ပြီးလူ၄ယောက်သေဆုံးခဲ့ရပါတယ်မိုးလေဝသနဲ့ဇလားဗေဒပညာရှင်ဦးထွန်းလွင်ကတော့မြန်မာနိုင်ငံအနှံ့မှာမိုးကောင်းနေပြီး2016ခုနှစ်ရဲ့ပထမရေကြီးကာလကိုရောက်ရှိလာပြီးဖြစ်တာကြောင့်ရေလွှမ်းမိုးတာကိုသတိထားဖို့လိုအပ်ကြောင်းပြောဆိုထားတယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစည်းဌာနကလည်းဒီလရှိရနေ့ကနေ၁၈ရက်အတွင်းမှာ AR မြင့်နဲ့ချင်းတွင်းမြည်ရင်မြင့်တက်နိုင်ကြောင်းထုတ်ပြန်ထားပါတယ်
။ကုမိုးစောပါရှင်တိုင်းရင်ဒေသသတင်းတပုတ်ကိုတင်ပြပေးပါောင်းမယ်။မြမအစိုးရတဲ့အနေနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်နိုင်ငံရေးစိတ်ဆန္ဒရှိတယ်ဆိုတာလက်ခံပေးမယ်။မြမတက်မတော်ဘက်ကတော့တထက်သေးသဘောထားရှိပါမလားဆိုတာတန်တရားရှိတယ်လို့ကချင်ငြိမ်းချမ်းရေးလှုပ်ရှားနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။ ကချင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပခါတွေကိုဖြစ်နိုင်သမျှအမြန်ဆုံးရပ်တန့်ပြီးဒုက္ခသည်တွေကိုလည်းအရေးပေါ်အကူအညီတွေပေးကြဖို့ကချင်စစ်ပွဲ၅နှစ်ပြည့်အထိမ်းအမှတ်အခမ်းအနားမှာကချင်ငြိမ်းချမ်းရေးလှုပ်ရှားနေတဲ့ရပ်ဖက်အဖွဲ့အစည်းတွေကတိုက်တွန်းခဲ့ပါတယ်။ဒီပွဲကိုသတင်းသွားရောက်ယူခဲ့တဲ့ကိုသားညုံကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင
်။အခုဒီကချင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲဟာအခုဆိုလို့ရှိရင်၅နှစ်ထဲရောက်ခဲ့ပြီဖြစ်ပါတယ်။၅နှစ်ထဲရောက်လာတဲ့အမျှပဲဒီစစ်ပွဲကြောင့်ဖြစ်လာတဲ့ဒုက္ခတွေရဲ့အခြေအနေဟာနှစ်တွေကြာလာတဲ့အမျှပိုးပြီးတော့ဆိုးလာတယ်ဆိုပြီးတော့ဒီဒေသခံပြည်သူတွေကပြောကြပါတယ်။အခုချိန်မှာဆိုလို့ရှိရင်အစိုးရအသစ်တက်လာတဲ့နောက်ပိုင်းမှာဒီကချင်ပြည်နယ်မှာတနိုင်ငံလုံးအတိုင်းအတာနဲ့ညီညာရေးကိစ္စတွေကိုအစိုးရအနေပြီးတော့ဒီဆောင်ရွက်ဖို့ပြင်ဆင်နေတာရှိပါတယ်။27ရာစုပင်လုံညီလာခံဆိုပြီးတော့ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့ခေါ်ယူကျင်းပဖို့ရှိပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာဒီအစိုးရကဘလောက်ပဲဒီညီညာရေးအတွက်စိတ်ဆန္ဒရှိရှိတက်မတော်ကနေပြီးတော့ဒီစိတ်ဆန္ဒအတိုင်းတစ်ထပ်သေးကြားပါမလားတက်မတော်ရဲ့သဘောထားကဘလောက်ဘလို့ရှိတယ်လဲဆိုပြီးတော့ဒီကချင်ညီညာရေးအတွက်ဆောင်ရွက်နေသူတွေကမေးခွန်းထုတ်ကြပါတယ်။
တဖက်မှာဒီအစိုးရရဲ့ကြိုးပမ်းမှုတွေကိုအားရတာရှိတယ်ဒါပေမဲ့လို့တမတော်အနေနဲ့ကအရင်ကသူ့ရဲ့ထားထားတဲ့ဒီ6မူ6ချက်ကိုပြောင်းနေမပြောင်းမှုဆိုတော့ကျွန်တော်တို့မသိရဘူးဒါနံပါတ်1နောက်ပြီးတော့အရင်ဒီNCA ပေါ်မှာအခုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအားလုံးက KIA ပါဝင်ပေါ့KIA KIA ကိုပါဝင်ကဒီလက်မှတ်မထိုးNCA ထဲမှာပါတဲ့အချက်တွေအားလုံးသဘောတူထားပြီးသားဖြစ်တယ်အဓိကကတော့အားလုံးပါဝင်ရေးပဲအဲ့တော့ကျွန်တော်တို့ကချင်ပြည်နယ်မှာငြိမ်းချမ်းဖို့အတွက်ဆိုလို့ရှိရင်ဒီမူဝါဒတွေပေါ့အဲတချို့အဖွဲ့တွေကပါလက်မှတ်ထိုးလို့ရမယ်တချို့အဖွဲ့တွေကဒီငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါလို့မရဘူးဆိုရင်တော့ဒါတော်တော်လေးတော့ခက်ပါဦးမယ်အဲ့ဒါကြောင့်အစိုးရဘိုင်းအနေနဲ့ဖွင့်လင်းလာတဲ့အခြေအနေ welcome လုပ်တဲ့အခြေအနေရှိတယ်ဆိုမှတပ်ပိုင်းဆိုင်ရာကဘာသူ့ရဲ့မူဝါဒဘယ်လောက်ပြောင်းလဲဆိုတော့အခုချိန်ထိမသိရသေးတဲ့အတွက်ကျွန်တော်တို့စိုးရိမ်ဖို့ပါမူဝါဒရှိနေပါသေးတယ်ခုနပြောလို့မြေပြင်ခြေနေရလဲဒါတိုက်ခိုက်မှုတွေလည်းရှိနေတယ်ဆိုတော့ပေါ့เนาะအဲ့တော့ဒီနှစ်ခုကိုကျွန်တော်တို့အစိုးရရဲ့လုတ်ကင်ပုံလုတ်ကင်နည်းတွေကဘယ်လောက်အထိတမတော်ရဲ့ဆုံးဖြတ်ချက်ကိုလွှမ်းမိုးနိုင်မလဲဒါလည်းကျွန်တော်တို့စိုးရိမ်ပူပန်မှုတွေရှိနေပါသေးတယ်မျောလင့်လားဆိုတော့မျောလင့်တာတော့အကောင်းဆုံးကျွန်တော်တို့မျောလင့်ထားပါတယ
်ပြည်ရင်းညီညာရေးအတွက်ဆောင်နေတဲ့ငိမ့်ဖောင်ဒေးရှင်းကဒေါ်နန်းရောပြောသွားတာဖြစ်ပါတယ်ကချင်ဒေသမှာစစ်ပွဲတွေပြည်ပခါတွေပြန်ဖြစ်ခဲ့တာ၅နှစ်ပြည့်ခဲ့ပြီဆိုပေမဲ့တဖက်မှာတော့တနင်္ဂနွေလုံးအတိုင်းအတာအရပြည်ရင်းညီညာရေးဖော်ဆောင်မှုကြိုးပမ်းမှုတွေကလည်းဒီကြားထဲမှာအဆက်မပြတ်ရှိခဲ့တာပါ။ဒါပေမဲ့လည်းစစ်ဆောင်ဒုက္ခသည်တွေနေရက်ကိုဘေးကင်းလုံခြုံစွာပြန်နိုင်ဖို့အခြေအနေတွေရလဒ်တွေတိတိပပထွက်မလာခဲ့ဘူးလို့ကချင်ညီညာရေးလှုပ်ရှားသူတွေကပြောကြပါရတယ်။မြန်မာစုရနဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့အစည်းအစည်းပြပခါတွေကြောင့်ဒုက္ခသည်ပေါင်း32,000ကျော်ဟာကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းကဒုက္ခသည်စခန်း168ခုမှာနေရက်ဆုံးခွာပြီးတော့ခိုလုံနေရတယ်လို့ကချင်ညီညာရေးလှုပ်ရှားသူတွေကပြောပါရတယ်။ရန်ကုန်စမစ်ပါ့ခ်ဗျူးမှာဒီကနေ့ပြုလုပ်တဲ့ကချင်စစ်ပွဲ၅နှစ်ပြည့်အထိမ်းအမှတ်ညီညာရေးပွဲအတွင်းမှာလည်းဒုက္ခသည်တွေရဲ့နေထိုင်မှုဘဝခက်ခဲနေတဲ့တရုတ်ဖော်ဘုံတွေလူခွင့်ချိုးဖောက်ခံရတဲ့အခြေအနေတွေကိုဓာတ်ပုံဗီဒီယိုတွေနဲ့အပြင်ဒုက္ခသည်တွေကိုယ်တိုင်လည်းလာရောက်ရှင်းပြကြတာတွေ့ရပါတယ်။ဒီပွဲကိုတော့ကချင်ညီညာရေးအတွက်ဆောင်နေကြတဲ့ကချင်လူမှုဖွဲ့စည်းတွေကဥဆောင်ကျင်းပတာဖြစ်ပါတယ်။တယောက်လာတဲ့ကချင်တိုင်းရင်းသူတူကတော့ဒုက္ခသည်တွေရဲ့ဘဝကိုစာနာတာကြောင့်မလို့ဒီပွဲကိုလာရောက်တာဖြစ်တယ်လို့ VOA ကပြောပါတယ်။
နော်ကိုတိုင်းရင်သားတွေဒုက္ခရောက်နေတဲ့တစ်ဖက်မှာပေါ့နော်ကိုရီးယားဒီမြို့ပေါ်မှာနေနေရဲ့ဒါပေမဲ့တိုင်းရင်သားတွေကတစ်ဖက်ပြည်နယ်မှာပေါ့နော်စစ်ပွဲကြောင့်ဒုက္ခရောက်နေတဲ့အချိန်မှာကိုကလည်းတန်းဆိုင်တဲ့ဘက်ကနေပေါ့ရက်တီပေးချင်တဲ့ဒီပွဲလာပြီးတော့ပေါ့နော်ဒီပိုင်းတနေရာနေတောင်းတနေရာနေပြီးတော့ပါဝင်ပေးရဖြစ်တယ်လို့
ဒီကနေ့ပြုလုပ်တဲ့ဒီကချင်စစ်ပွဲ၅နှစ်ပြည့်အထိမ်းအမှတ်အခမ်းအနားမှာတော့ဒီကချင်ရပ်ဖက်လူမှုအဖွဲ့စည်းကတာဝန်ရှိသူတွေဒုက္ခသည်ကူညီဆောက်ရှောက်ရေးအဖွဲ့ကတာဝန်ရှိသူတွေကစစ်ပွဲတွေအများဆုံးရပ်တန့်ဖို့လိုအပ်နေပြီဆိုတဲ့အချက်ကိုအဓိကထားပြီးတော့ပြောခဲ့ကြပါတယ်ဒုက္ခသည်တွေရဲ့အရေးတကြီးလိုအပ်ချက်တွေကိုအများဆုံးဖြည့်ရှင်းပေးဖို့လဲလူသားချင်းစာနာကူညီရေးအဖွဲ့တွေကိုတိုက်တွန်းခဲ့ပြီးတော့လက်ရှိညီငယ်လုပ်ငန်းစဉ်တွေထဲမှာအရက်သားတွေပါပါဝင်လာနိုင်မဲ့အခင်းကြီးတစ်ခုဖန်တီးပေးဖို့ကိုလည်းသက်ဆိုင်ရာတာဝန်ရှိသူတွေကိုတိုက်တွန်းတောင်းဆိုခဲ့ပါတယ်လက်ရှိလုပ်နေတဲ့ပြည်ရင်းညီငယ်လုပ်ငန်းစဉ်တွေမှာလဲမြန်မာရပ်ဖက်လူမှုအဖွဲ့အစည်းတွေအနေနဲ့အဓိကအခမ်းအနားပါဝင်ဖို့လိုအပ်တယ်လို့လည်းသူတို့ကထောက်ပြပြောခဲ့ကြပါတယ်ခင်ဗျာကျွန်တော်တားညူပါရန်ကုန်မြို့ကနေပြောသတင်းပေးပို့တာပ
ါဟုတ်ကဲ့ပါရှင်အခုကတော့ထိုင်းနိုင်ငံဘက်မှမြန်မာမိန်းကလေးငယ်တချို့ဖမ်းဆီးခံရတဲ့အကြောင်းပြောပြပေးခြင်းပါတယ်ထိုင်းနိုင်ငံဘန်ကောက်ပိုင်ဝှေ့ခွံမြို့နယ်တင်းမှာလူကုန်ကူးခံရပြီးပြည်တစားယုံမှရောင်းစားခံရတဲ့မိန်းကလေးတွေကိုထိုင်းလူကုန်ကူးမှုတိုက်ဖြတ်ရေးရဲတွေကဝင်ရောက်စီးနှင်ဖမ်းဆီးတာမှာအသက်မပြည့်သေးတဲ့မိန်းကလေးတွေအပါအဝင်အမျိုးသမီး120ကျော်ထဲမှာအများစုဟာမြန်မာအမျိုးသမီးတွေဖြစ်နေကြပါတယ်။သူတို့တဲကတချို့ဟာရောင်းစားခံရကြောင်းကိုအပြင်မှာရှိတဲ့သူတို့ကိုကယ်ဆယ်နိုင်မဲ့အဖွဲ့တွေကိုအကြောင်းကြားခဲ့တာလို့ဆိုပါတယ်။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထ နိုင်ငံဘန်ကောက်မြို့ကနာမည်ထင်ရှားတဲ့အနှိတ်ခမ်းတစ်ခုကိုရဲတွေကဝင်ရောက်စီးနှင်းခဲ့ရမှာတော့မြန်မာနိုင်ငံသားမိန်းကလေးအများစုကိုတွေ့ရှိခဲ့ပါတယ်။သူတို့တွေကတချို့ဟာလူကုန်ကူးခံရတဲ့အကြောင်းသူတို့ကိုကယ်ဆယ်ဖို့အတွက်လူကုန်ကူးမှုတားဆီးရေးလုပ်နေတဲ့အဖွဲ့တွေကိုအကြောင်းကြားခဲ့တာပါ။ဒီနောက်တရင်အချက်လက်ဖလှယ်မှုတွေလှုပ်ဆောင်ခဲ့ပြီးသူတို့ကိုထိုင်းလူကုန်ကူးမှုတပ်ဖြတ်ရေးတွေကတော်ရောက်စီးနှင်းမှုတွေလုပ်ခဲ့ကြတာဖြစ်တယ်ဆိုပြီးလစဉ်လူကုန်ကူးခံရသူတွေကိုကယ်ဆယ်ရေးလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
အဲ့ဒီကျလို့ကျွန်တော်တို့ပြရတယ်ပြရမရှင်နဲ့တယောက်မှာမြန်မာမျိုးသမီးကတရားလောက်ပြီးတော့ကျန်တဲ့နှစ်ချက်တယောက်ကကမ္ဘောဒီးယားနဲ့ထိုင်းမျိုးသမီးတွေဒီထဲမှာသူချင်းနဲ့အောင်တော့ညောင်သူတို့တွေအတော်များများဟာဒီလုပ်ငန်းခွင်လေးကိုလူကုန်ကူးခံရပြီးတော့မှလင်းလေးနှစ်ဖြတ်ပြီးတော့မှရလာကြတယ်ဒီလင်းငါးနှစ်လောက်အတွင်းမှာဒီလိုဟိုလင်းလောက်ကမှအရေးအတွက်ရချီပြီးတော့ဖမ်းနေရဒီဒီရဖမ်းနေမှာပထမဆုံးပြောလို့ရတာပေါ့နော်လူကုန်မှုစားစုနေနေရေးအကိစ္စတွေကိုလုံးတဲ့လူတွေကိုသူတို့ရဲ့အဖြစ်အပျက်တွေကိုရေးသားပေးပို့လိုက်တာမျိုးတို့ကျွန်တော်တို့ကိုဖုံးချက်ပြီးတော့အကူအညီတောင်းခံလာတာမျိုးတို့မှတိတ်တိတ်ဆိုင်ရတာပါ
ဘန်ကောက်မြို့ကထင်ရှားတဲ့ဖွေခမ်းမြို့နယ်ရချဒါဖြစ်စစ်နယ်မြန်မာရှိတဲ့အနှိတ်ခမ်းဟာစနစ်တကျနဲ့လှုပ်ဆောင်ထားတဲ့နေရာဖြစ်ပြီးအဲ့ဒီနေရာကိုရောက်သွားကြတဲ့အမျိုးသမီးငယ်တွေဟာထပ်ပြေးလွတ်မြောက်ဖို့အတွက်လွယ်ကူတဲ့နေရာမဟုတ်ဘူးလို့ဆိုပါရစေ။အဲ့ဒီနေရာကိုထိုင်းအနာပိုင်တွေကစီးနှင်းမှုအတွက်နှစ်ချိန်တည်းမနဲ့လှုပ်ဆောင်ခဲ့ပေမဲ့အောင်မြင်မှုမရှိခဲ့ဘူးလို့လည်းထိုင်းအနာပိုင်တွေကသတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။အဲ့ဒီနေရာကိုစုံစမ်းဖို့အတွက်ရောက်ရှိခဲ့တဲ့ဦးကျော်တောင်းကလည်းအခုလိုပြောပြပါဗျာ။အဲ
့လိုပြည်ပြည်ဆိုင်ဆိုင်မှာဗားရီရှိတယ်ဆိုတော့အမေသာခန်းရှိတယ်၊မုံသာခန်းရှိတယ်၊ဒီယာတောက်ခန်းရှိတယ်အဲ့ဒီပြည်ကြလောင်ငါပိုင်ရှင်တွေကအဲ့ဒီပြည်ကြမျိုးသမီးလေးတွေကိုမှန်ကန်းလေးမှာမပေါ်တော့ဘောလေးဝတ်ပြီးတော့ရောဒီရင်ဘတ်ပေါ်မှာနံပါတ်ကလေးချိန်ထားတယ်။အဲ့ဒီအပြင်ကရောက်လာတဲ့အိမ်တွေကနေပြီးတော့အပြင်ကဟိုဟာပေါ့ဟိုဘီယာတွေပါတယ်အရက်တွေစပြပြီးတော့မှအဲ့ဒီမိမိတို့ပြောပါမယ်သဘောကျတဲ့အဲ့ဒီလေလောက်ကမှဒီနံပါတ်ကိုလည်းညှို့ထုတ်ပြရတယ်ဗျ။
မင်းကလေးတွေဟာကာရာအိုကေမှာအလုပ်ရမယ်၊စပွဲတို့လုပ်ရမယ်ဆိုတာကြောင့်အလုပ်ကန်ရှာဖွေဖို့လာရင်းနဲ့အခုလိုမျိုးပြည့်စစာတွေအဖြစ်ရောင်းစားခံရသူတွေလည်းပါဝင်တာပါ။သူတို့အားလုံးကိုတေချာစီစစ်ပြီးသွားရင်တော့အမျိုးအစားလိုက်ခွဲပြီးကယ်ဆယ်ရေးနဲ့အကူအညီပေးရေးတွေပြည်ထောင်ပေးတာတွေကိုထိုင်းအနာပိုင်တွေကလှုံ့ဆော်သွားဖို့ရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တော့ဘန်ကောက်မြို့ကမြန်မာတန်ယုံကိုတော့ဆက်သွယ်လို့မရသေးပါဘူး။ထိုင်းအနာပိုင်တွေကတော့ဒီကစားအဖြစ်ဖမ်းဆီးခံရသူတွေကအများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာတရားဝင်ပြောဆိုသွားပါတယ်ရှင
်။ဒါမဲ့ဒီဇင်ဘာလတရနေ့ကစပြီးမြန်မာနိုင်ငံသားတာမန်နိုင်ငံကူးလက်မှတ်ကိုင်ဆောင်သူတွေစင်ကာပူနိုင်ငံကိုသွားတဲ့အခါဗီဇာယူစရာမလိုပဲရက်30အထိနေထိုင်ခွင့်ရတော့မှာပါ။စင်ကာပူနိုင်ငံသားတွေဘက်မှလည်းအလားတူပါပဲ။ဒီလိုအခြေအနေကမြန်မာနဲ့စင်ကာပူဘယ်သူအတွက်ပိုအကျိုးရှိမဲလို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်မြန်မာနိုင်ငံသားတွေအနေနဲ့ဒီအပေါ်ကနေဘယ်လိုအကျိုးကျေးဇူးအခွင့်အလမ်းတွေရလာပြီးဘာတွေကိုသတိထားဖို့လိုပါတယ်စသည်အားဖြင့်အခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။စနေနေ့ည9:00ရီဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကျမတို့သောတာရှင်တွေကိုထပ်ပြီးဖိတ်ခေါ်ပါတယ်ရှင်။အခုကတော့ကွန့်ကြိုက်သူတွေအဖက်ဖက်ကအခက်ကြုံနေကြရတဲ့အခြေအနေကိုပြောပြပေးပါဦးမယ်။မြန်မာနိုင်ငံမှာကွန့်တရီတွေကိုနေရာတကာထွေးနေကြတဲ့အလေးအထားပညာဖို့အာဏာပိုင်တွေရဲ့ညှဉ်းချမှုတွေတက်ကြွသူတွေရဲ့လှုံ့ဆော်လှုံ့ရှားမှုတွေထွက်ပေါ်နေချိန်မှာပဲကွန်းစည်တက်လာလို့ကွန်းကြိုက်သူတွေအပေါ်နောက်ထပ်ထိုးနှက်ချက်တစ်ခုလိုဖြစ်နေရပါတယ်။ကွန်းစားတဲ့ရင်ကျင်းမှုရာစုနှစ်တွေနဲ့ချီရှိလာတဲ့မြန်မာနိုင်ငံမှာကွန်းစည်တက်တာဟာစီးပွားရေးအရာကြီးမားတဲ့ရိုက်ခတ်မှုတစ်ခုဖြစ်တဲ့အကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးကိုရန်နိုင်ကပြောပြပေးပါအောင်ရှင်။
ရှိုးအောင်တလက်လက်တောက်ပါနေတဲ့ဘုရားကျောင်းကံဇေဒီပထိုးတွေကိုမြန်မာနိုင်ငံရဲ့နေရာအနံပြားမှာတွေ့ရှိနိုင်သလိုမြန်မာနိုင်ငံကလူတွေကြားနောက်ထပ်ကြဲကြဲပြတ်ပြတ်တွေ့ရှိနိုင်တာတစ်ခုကတော့ကွန်းရစားတဲ့ဒလေးတစ်ခုပါဒီလိုမျိုးကွန်းရစားတဲ့ဒလေးဟာမြန်မာနိုင်ငံမှာရှိလာခဲ့တာဟာရာစုနှစ်နဲ့ချီရှိသွားခဲ့ပြီဖြစ်ပြီးတော့မြို့တိုင်းရွာတိုင်းလိုလိုမှာကွန်းရောင်းသူတွေကွန်းစားသူတွေရှိကြပါတယ်ဒါမဲ့လည်းအခုရက်ပိုင်းအတွင်းကွန်းရဇေးတွေတက်သွားတဲ့အတွက်ကွန်းစားသုံးသူတွေ စိတ်ညစ်နေကြပြီးတော့ဒီပေါ်မှာရန်ကုန်မြို့ကဆောက်လုပ်ရေးအလုပ်သမားတို့ဖြစ်တဲ့ကိုဖြိုးသိမ့်ပိုင်ကလည်းအခုလိုပြောပါတယ
်။ဘယင်တော့ဆိုလို့ညီများတရားဖို့နေရာတရားဖို့400လောက်ရရင်ဒါစားရတာစားရတာဘုံဝင်ကြတယ်ဗျာပြောတယ်ဗျာအခုကျတော့တရားဖို့200လောက်ရတော့စားရတာအခုပြောတယ်ပေါ့စိတ်ညစ်တယ်ပေါ့အဲ့လိုမျိုးရှိတယ်
မြန်မာနိုင်ငံတဝမ်းမှာမကြသေးခင်က El Niño လို့ခေါ်တဲ့ပုံမှန်မဟုတ်တဲ့ရာသီဥတုဖောက်ပြန်မှုတွေကြောင့်မူခေါင်ရေချတာတွေမိုးသီးကြွေတာတွေနဲ့မိုးကြီးကြဲရွာသွန်းမှုတွေဖြစ်ပေါ်ပြီးတော့စိုက်ပျိုးရေးလုပ်ကိုင်နေတဲ့တောင်သူတွေအတော်များများလဲအခက်ခဲတွေတွေ့ခဲ့ရပါတယ်။ပြီးခဲ့တဲ့နှွေကာလအတွင်းမိုးခေါင်ရေရှားမှုတွေအကြီးကျယ်ဖြစ်ပြီးတော့ရေမလုံလောက်တာကြောင့်ကွန်မန်တွေအတော်များများပျက်စီးကုန်တယ်လို့လဲကွန်ဆိုက်တောင်သူတူဖြစ်တဲ့ဦးကြည်လွင်ကပြောပါတယ
်။တချို့ကျတော့ဟိုကန်ရေမှာတုံးတာပေါ့နော်အမီပြုတ်ပြီးတော့တုံးတယ်။တုံးတဲ့အခါကျတော့ရေတွေကမလောက်တော့ဘူး။မလောက်တဲ့အခါကျတော့ကိုကွန်ကျမ်းမာရေကောင်းနေပြီမယ်ဒီပဲစွန့်ပြစ်လိုက်ရတာလက်ပတ်ကြီးနေလိုက်ရတာတုံငင်ရေနဲ့လောင်းတော့ဒါမှမအောင်မြင်တုံငင်ရေနဲ့လောင်းတော့သူကရေကခန်းကြောက်သွားတာ
အရင်ကကွန်ရွက်တကီလိုကို2000ကနေ3000ကျရှိရကနေအခုဆိုရင်4000လောက်တက်သွားပြီးတော့1000လောက်နီးနီးဖြစ်လာနေပါတယ်ကွန်ရွက်ဈေးတက်လာရတာဟာအဓိကအဖြစ်တော့ရာသီဥတုဖောက်ပြန်ပြီးတော့ကွန်မင်းနေပျက်စီးကုန်တာကြောင့်ဖြစ်တယ်လို့ရန်ကုန်မြို့ကကွန်ရွက်တိုင်းလုံနေတဲ့ကိုမျိုးလင်းထွန်းကအခုလိုရှင်းပြပါတယ်
ဒါဒီဘောတော့မိုးရင်းခါကျတော့ဟိုဘောအသေးပြောင်များတာဈေးကတက်တယ်လားဗောနော်ဟောຫນွေခါကျတော့ဈေးကျတယ်ဆိုတော့သူကကွန်ပင်နေဆိုက်ဖြစ်တာဟုတ်ဘူးကတော့ဆိုက်ရတေးကြအောင်နော်အားကြောင့်ဈေးကအတက်ကြအရှိရဘူးကတက်လာ
ကွန်စားသုံးသူအတော်များများဟာကွန်ဒရွေးတွေကိုလမ်းနေပေါ်မှာစီးကပ်မဲ့စွာထွေးလေရှိပြီးတော့ဒါတွေကိုနိုင်ငံတော်နေရာအနှံ့မှာလဲတွေ့ရှိနိုင်ပါတယ်ဒါကြောင့်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲကွန်ဒရွေးတွေကိုနေရာတကာမှာထွေးတာတွေမလုပ်ပဲအဲ့ဒီအလေးချင်းတွေကိုပြင်ဖို့အာနာပိုင်းတွေနဲ့တက်ကြွလှူရှားသူတွေဘက်ကညံ့ကြက်ထုတ်တာတွေတိုက်တွန်းနှိုးဆော်တာတွေလည်းရှိခဲ့ပါတယ်။ဒါပြင်အခုဆိုရင်မြန်မာသမရရုံးရဲ့အင်တာနက်စာမျက်နှာမှာလည်းကွန်ရစားသုံးမှုရှော့ချရေးနဲ့ကွန်ဒရွေးစီးကမ်းမဲ့ထွေးမှုပပျောက်ရေးအပေါ်လူလူသဘောထားစစ်တမ်းကောက်ယူမှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ခြားသာပရိနေညနေခင်းအတွက်သတင်းဆောင်မတွေကိုဒီမှာပဲရှင်းထားခွင့်ပြုပါ။ VOA ရဲ့ခြားသာပရိနေညနေခင်းအစီအစဉ်တွေကမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ VOA ရဲ့ညနေခင်းရေဒီယိုအစီအစဉ်ပြီးမှာတော့ VOA ရုံမြင့်ထံကြအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7 Juru ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမခင်ဖြူထွေးကကြီးညာပေးပါအောင်ရှင်။
Israel နဲ့ Tel Aviv မြို့ကာကွယ်ရေးဝန်ကြီးဌာနအနီးမှာမနေ့ကဒီဈေးဝယ်သူတွေနဲ့ညစာစားနေသူတွေကိုပါလက်စတိုင်းသနတ်သမား2ဦးကပစ်ခတ်ခဲ့တဲ့ဖြစ်ရပ်အပြီးမှာတော့ပါလက်စတိုင်းသား8300ကိုရမဒန်ဥပုသ်လအတွင်းခီးသွားလာခွင့် Israel ကပေးလိုက်ပါတယ်။မနေ့ကတိုက်ခိုက်မှုကြောင့်လူ4ယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရခဲ့တာပါ။ရမဒန်ဥပုသ်လအတွင်းမှာခွင့်ပြုထားတဲ့ခွင့်ပြုချက်တွေအားလုံးအထူးသဖြင့်ဂျော်ဒန်မြစ်အနောက်ဘက်ကန်ကနေ Israel ကိုလာရောက်လည်ပတ်ကြတဲ့မိသားစုတွေရဲ့ခီးသွားလာခွင့်တွေအားလုံးကိုပေးလိုက်တာပါရှင်။ Iran နိုင်ငံမြို့တော် Baghdad မှာကြာတာရင်းနေကအသေးခံကပုံခွဲတိုက်ခိုက်မှုနှစ်ခုဖြစ်ပွားခဲ့တာကြောင့်လူ29ယောက်ထဲမှနေသေဆုံးသွားတယ်လို့ရဲတွေကပြောပါတယ်။ပုံခွဲတိုက်ခိုက်မှုတစ်ခုကဘက်တက်မြို့အရှေ့ပိုင်းကစီးပွားရေးချက်ချကြတဲ့လမ်းထဲမှာဖြစ်ခဲ့တာဖြစ်ပြီးတော့အရက်သား15ဦးသေဆုံးခဲ့တယ်လို့လူ35ဦးထိခိုက်ဒဏ်ရာရခဲ့တာပါ။နောက်ထပ်ပေါက်ကွဲမှုတစ်ခုကတော့ဘက်တက်မြို့မြောက်ဖက်ပိုင်းကယူရိုနိုင်ငံရဲ့အကြီးဆုံးစစ်အခြေစိုက်စခန်းတစ်ခုနာကဘက်စကာဂိတ်မှာဖြစ်ခဲ့တာပါရှင်။ဂျပန်နဲ့တရုတ်နိုင်ငံစလုံးကသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းစုနာကိုတရုတ်ရေတပ်သင်္ဘောတစ်စင်းအနီးကပ်ဖြတ်သန်းသွားခဲ့ပြီးတဲ့နောက်သူတို့ပိုင်နယ်ကိုကာကွယ်သွားမယ်လို့ဂျပန်ဘက်ကအပြင်းထန်ပြောဆိုလိုက်ပြီးတော့နိုင်ပိုင်အကြမှာပဲဂျပန်ရဲ့သတိပေးချက်နဲ့ပတ်သက်လို့တရုတ်ဘက်ကလည်းခကားတီးတီးတုံ့ပြန်ပါတယ်။တရုတ်တို့ကဒယိုယူလို့ခေါ်ပြီးဂျပန်တို့ကဆန်ကာကူလို့ခေါ်တဲ့ဒီကျွန်းစုရဲ့အရှေ့မြောက်ဘက်ဂျပန်တို့အကာအကွယ်ပေးထားတဲ့ကူဘာဂျွန်နာတဝိုက်ကိုတရုတ်သင်္ဘောရောက်လာတာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ရှင်။မြန်မာနိုင်ငံမှာအင်းနီချင်းနိုင်ငံတွေကဝင်ရောက်လာနေတဲ့ပစ္စည်းတော်များများဟာစံချိန်မမီပဲအန်ဒီရဲ့ဖြစ်စီတဲ့ပစ္စည်းတွေပါဝင်နေတာကြောင့်ဒါကိုဝိုင်းဝန်းအဖြေရှာကြဖို့ ICCWCF ကဘာကုန်သည်ကြီးများအသင်းအဖွဲ့ချုပ်ရဲ့နိုင်ငံတကာပစ္စည်းအထုလုပ်မှုစံချိန်၁၈ချိန်မြောက်အစည်းအဝေးမှာမြန်မာနိုင်ငံဘက်ကတင်ပြခဲ့ပါတယ်ရှင်
။တရင်ချင်းချုပ်ကိုမခင်ဖြူထွေးချင်ညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကနစ်ကိုင်ပန်တော့ဖြစ်ပါတယ် VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ချရအောင်ပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.